သောရရှင်နေအခုနားဆင်နေရတာက VOA American အတန်ပဲဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်ထဲမှာတော့အင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်တယ်လို့ကျမရေခန္ဓာတင်ဆက်တဲ့ခါမှာတော့
ဥမာခွဲပြီးမွေးမယ်ဆိုရင်တော့မှခွဲတဲ့အချိန်မှာအလက်ဆန်ဆန်ကြီးမထားပါဘူး။ဘယ်ဘက်ကို15ဒီဂရီလောက်ပြေဖို့ကိုဆောင်းထားပြရပါတယ
်။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့နန်းနေခင်အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုကြားရပါမယ်။ဒေါ်လာလာတန်းကအစီအစဉ်ပို့ချမှာဖြစ်ပါတယ်။
ဒီဒီမနေ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါလေစာလုံးပေါင်းက hard hard ကခက်တာ of of hearing hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့တိုက်ရိုက်ဒီဘေကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဒီဘေကတော့ရှင်းပါလေနားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုยีญွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groppi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kong kong ma cha ya da, na nen nen le ni da go idiom a thong ya be lu pyo ma le.
Hard of hearing.
Lu pyo lu ya ba de. E da ga ro di kri ma ne tin pya ke de idiom a thong me phit ba de.
ဒေါ်လာလာတန်ပို့ချတဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါ။လာမယ့်စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
။ ရရှိမြခင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှေ့မတူပဲရပ်တန့်နေတယ်။ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်။ဒါနဲ့တစ်ဆက်ထဲမှာပဲတူတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်းသင့်တယ်ပြန်လည်စဉ်းစားသင့်တယ်လို့ဆိုနေရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ်။email လိစာကတော့ burmese@voanews.com ဖြစ်ပါတယ်။တရားဥပဒေမဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါပါမယ
်။စနေညတရားဥပဒေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ခုတော့ကျမ်းမာရေးခန္ဓာပါဒီတစ်ပတ်မှာတော့ကိုဝန်ဆောင်စင်ဘယ်လိုနေထိုင်မှုပြုသင့်တယ်လဲဆိုတဲ့အပိုင်းနှစ်ကိုတင်ဆက်မှာပါကိုဝန်ဆောင်စင်အထူးသဖြင့်တော့ပက်လက်နေထိုင်မှုကြောင့်သွေးပြန်ပို့မှုကျဆင်းပြီးမိခင်ရောကလေးကိုပါထိခိုက်နိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြကြပါတယ်ဒီပြဿနာတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတာဆေးတက္ကသိုလ်1နဲ့ဗဟိုအမျိုးသမီးဆေးရုံသားဖွားမီးရဲ့ပညာဌာနပါမောက္ခဒေါက်တာမြတီတာကို VOA ကိုဝင်းမင်းကမေးမြန်းတင်ဆက်မှာပါ
โอเคปอมคะดาต้าญาติดาครับอมีตมี้ฤณีเนี่ยโกวินซองเซนมาดีอณีถันเนี่ยปัดแต่พี่รอซองยันชายันนี่ပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကခါးနဲ့စီးကုံစီးဆက်နာတာနောက်သွေးပြန်နာနေတာကြောင့်မလို့ခလေးအတွက်သွေးပို့မှုကိုထိခိုက်စေနိုင်တာတချို့ကိုပြောခဲ့ကြတယ်ပေါ့ဆရာမเนาะဒီတစ်ခေါက်တော့ဒီသွေးပို့မှုပြဿနာကြောင့်ခလေးရောမိခင်ကိုပါထိခိုက်နေတဲ့အနေအထားတွေကိုဆက်ပြောကြအောင်ဆရာမရင်အဲ့
လက်အနေအထားပေါ့ ဆက်လက်အနေထားကြတော့ဒီအထူးသဖြင့်ကိုဝင်ငါးလကျော်သွားရင်တအိမ်ကလည်းချက်ချက်ပြီးတော့ရောက်လာပြီပေါ့ကလေးရောတအိမ်ရောပေါင်းပြီးတော့နောက်ဘက်ကျော်ရိုးရဲ့ရှိမှရှိရည်ဒီပြန်ကျော်ရဲ့တွေးလျှော်ရဲ့ရှိရည်ကြီးဆုံးတွေးကျော်ရည်ပေါ့အဲ့ဒီပြန်ကျော်နဲ့တွေးလျှော်ကလေးနဲ့တအိမ်ကဖိတာပေါ့ဖိတော့တွေးလျှော်ရဲ့နံရံကထူရဆရာရဲ့ပြန်ကျော်ရဲ့နံရံပါပါလေးရဲ့ဖိလိုက်တော့ပြားသွားတာပေါ့ပြားသွားတဲ့ခါကျတော့မတရက်လို့ထိုင်လို့ခြေောက်ကတွေးမပြန်နိုင်တယ်လို့ပဲခြေောက်အောက်ပိုင်းကတွေးရမပြန်နိုင်ဘူးအဲ့အဲ့လိုတွေးမပြန်နိုင်တာပူဆူတာပေါ့နှလုံးကိုတွေးရောက်တာနေတယ်တွေးပြန်ထွက်တာလည်းနေတယ်ပြီးပေါင်းကြာတယ်ခလိရှိတူသွားတာနေတယ်ဒါမှမဟုတ်ပက်လက်လုံးဝမအိပ်တဲ့ကိုဝင်တယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီတွေးပြန်မှုနေတာကြောင့်နောက်ထပ်ပြဿနာတက်เสียရောရှိသေးလား
ကျွန်မတို့မွေးဖွားနေတဲ့ကာလမှာတော့ပက်လက်အနေထားနဲ့မမွေးစီချင်ဘူးအဲ့လိုမွေးလိုက်ရင်ခလိရှိတွေးသွားတွေးလာကျသွားတဲ့အကြောင်းမလို့နာရီပိုင်းမိနစ်ပိုင်းအတွင်းမှာခလိကမွန်းသွားတက်ပါတယ်ဘာကြောင့်ကျွန်တော်တို့မွေးရအောင်မှာနှာခေါင်းရင်းကိုထောင်ထောင်လေးပေါ့ထားတယ်ဘုံမဟုတ်ဆိုလို့ရှိရင်ကြိုက်တဲ့ position ကိုပက်လက်နေထားတော့မဟုတ်ဘူးမွေးကြတော့ဥမာခွဲပြီးမွေးမယ်ဆိုရင်တော့မှခွဲတဲ့အချိန်မှာပက်လက်ဆန်ဆန်ကြီးမထားပါအောင်ဘယ်ဘက်ကို55 degree လောက်ပြေဖို့ကိုဆောင်းထားပြရပါတယ်ဒါမှကြောစစ်ရိုးပေါ်တက်တဲ့ဖိအားမရောက်ဘူးပေါ့နော်အဲ့လိုပက်လက်ကြီးတက်တဲ့ထားရင်ဥမာသွေးပေါင်ကျတဲ့အချိန်မှာခါးစစ်ရိုးကိုထုံစေးထိုးတဲ့အချိန်နဲ့တိုက်ဆိုင်သွားပြီးရင်သွေးပေါင်ဘုံနဲ့ပြုတ်ကြရင်အလုံးကုန်ချက်တော့တက်ပါတယ်ဒါကြောင့်မလို့အဲ့ဒါတွေသိအရေးကြီးပါတယ်အဲ့တော့ပက်လက်အနေထားနဲ့ကတော့လုံးဝမနေသင့်ပါဘူးအဲ့တော့ပက်လက်အနေထားကိုလည်းပြီးခင်ကရေလို့ရှိရင်အသက်ရှူရလဲကျက်ပါတယ်သူတို့ကသူတို့မနေနိုင်ကြဘူးပေါ့နော်ဒါပေမဲ့တစ်ခါတစ်ခါကြတော့လည်းနေပါများရင်သူ့ဟာသူနေလို့ရောရလာတယ်ရလာပြီးတော့သူပက်လက်နေကြတယ်အသက်ရှင်ချက်တော့ချက်သေးဒါပေမဲ့ကျွန်မပက်လက်နေပါလို့ဆိုပြောလို့ရှိရင်ကကျွန်မကလေးကဒီဆောင်အိတ်လို့ရှိရင်လည်းကလေးကအရင်ကံလာလေတဲ့သူပေးဆောင်အိတ်ရင်းနဲ့ခလေးကိုဖိမိမှာဆိုရည်တဲ့သူနာလို့လားမသိဘူးအရန်ကံနေလေတဲ့ကြောင့်ခလေးဖိမိမှာဆိုလို့ကျမပဲအပင်မှန်းခံပြီးပက်လက်အိတ်တယ်တဲ့ဆိုတော့သူတို့တွေးတာပေးဆောင်အိတ်လိုက်တော့ဘိုင်းနိုင်ရနဲ့ကြမ်းမြင်နဲ့ထိတဲ့နောက်ကြတဲ့နဲ့ထိတယ်ထိတော့ခလေးတိုးတာကိုသူသိတယ်ပက်လက်အိတ်ရင်းတော့ပက်လက်မှာခလေးကတိုးနေပြီမဲ့လေမသိဘူးပက်လက်အနေထားနဲ့ပဲအိတ်တယ်ဒါပေမဲ့အဲ့ဒါဒီခလေးတွေဆိုးကျိုးကိုဖြစ်စေတယ်ဒါကြောင့်ကျမဒီအချက်ကိုလေးနဲ့ထားပြီးပြောချင်တာပါ။ကိုယ်ကလေးကိုတွေးသားပြီလားကောင်းပြီရှင်နေကလေးကိုကြည့်ခွာစီခြင်းနဲ့ကိုစားသမျှသောအစာအာဟာရအလုံးဒီတွေးကြောရရနေပြဆင့်ကလေးရှိကိုများများရောက်စီခြင်းနဲ့ဆိုရင်အလက်အချင်းကိုရှောင်ပါ၊ကြာကြာထိုင်ခြင်းကိုရှောင်ပါ၊ကြာကြာရက်ခြင်းကိုရှောင်ပါ၊လမ်းလျှောက်လို့တော့ရပါတယ
်။ဟုတ်ကဲ့ဒါအပြင်နောက်ထပ်မိခင်အတွက်ပြဿနာရောရှိနေသေးလား
။အလက်အိတ်တဲ့ကြာကြာထိုင်နေကြာကြာရှောင်နေခြေတလုံးမှာတွေးအိုင်ပါတယ်။အိုင်နဲ့တွေးတွေကဘာတွေလဲဆိုတော့အောက်ဆီဂျင်များတဲ့တွေးတွေကသွေးလျှော်နေပေါ်မှာသွေးပြန်ကျော်နေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တွေသွေးညစ်တရားနှလုံးကိုပြန်လာပြန်လာဖို့သွေးညစ်တရားမပြန်လာနိုင်တော့ခြေတော့ခြေတလုံးထဲမှာသွေးညစ်တရားများလာတယ်။များလာတဲ့အခါမှာကျွတ်တက်တယ်ဆိုတဲ့ဟာဖြစ်လာပါတယ်။ဟောကျွတ်တက်တယ်ဆိုတာတချို့ကလည်းအယိုးရနေလို့ကန်ဆန်နေလို့လည်းပြောပါတယ်။ဒါပေမဲ့အဓိကကတော့အောက်ဆီဂျင်နေတဲ့သွေးကြီးအိုင်နေတဲ့အတွက်ကြောင့်မလို့ကျွတ်တက်တာပါ
။ဟုတ်ကဲ့ဒီကျွတ်တက်တာအတွက်ကာကွယ်ဖို့ဆိုလို့ရှိရင်
ခြေတလုံးကျွတ်သားကိုပြင်လိုက်ရမယ်။လုံးမြင့်မလဲဆိုရင်ခြေမျက်စိကနေစပြီးခြေဖျားခြေဖွာကိုအပေါ်ကောတင်လိုက်ရင်ခြေတလုံးထဲမှာရှိတဲ့ဟိုကျက်သားတွေကသွေးကြောကိုညှစ်လိုက်တယ်လို့ရှိပြီးသွေးညစ်တွေအပေါ်တက်သွားပါတယ်။အဲဒီခြေမျက်စိကနေစပြီးတော့ခြေဖွာလေးကိုကော့လိုက်ကုတ်လိုက်အဆုံးဆုံးဆုံးရောက်တဲ့ချိန်ကော့အဆုံးဆုံးဆုံးရောက်တဲ့ချိန်ကုတ်အဲဒီကျင်ကန်လေးလှုပ်လိုက်ရင်ကိုပဲပြတ်တက်တာကျောက်သွားပါတယ်။အဲ့ဒါပြင်ဖော်လာရောက်လာလေးရော့ပါတယ်။ကိုဝင်းတွေရဲ့80ရာခိုင်နှုန်းကခြေတလုံးဖော်လာရောက်လာရှိပါတယ်။
ဟုတ်ကဲ့ဆရာမအဲ့တော့ဒီကိုဝင်ဆောင်စင်ပါပေါ့နော်ကြာကြာထိုင်တာတို့ထတာတို့ဒီကြာကြာပက်လက်အိတ်တာတို့ပေါ့နော်အဲ့ဒါတွေမလုပ်တာအပြင်ဆရာမရေတခြားအရေးကြီးတဲ့အချက်ကိုရှိအောင်မလား
တော်တော်များများဖြစ်လိရှိတာကအနေအိယာထားရင်လက်ကလေးတွေလက်ဖွာလေးတွေတင်းနေခြေဖွာလေးတွေလည်းတင်းနေကြင်မောဆင်းလိုက်ရင်ခြေောက်ကိုမြင်းလိုက်ရင်တင်းနေရတဲ့ကြောင့်မလို့ကျင်းနေအဆက်လေးတွေလည်းနာတယ်လို့ပဲဆိုရတာခဏခဏဖြစ်ပါတယ်။တင်းတဲ့အဆင့်တွန်သွားပြီးတချို့ဆိုထုံနေခြင်းနဲ့အဖြစ်ပြောတတ်ပါတယ်။ဆိုတော့အဲ့ဒါလေးဘာကြောင့်ဖြစ်တာလဲလို့ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့မှာကိုယ်ဝင်ရှိပြီဆိုရင်စုစုပေါင်းတွေးတာပုံမှန်ကိုယ်ဝင်မရှိတဲ့လူက5 liter ဆိုလီတာပြည့်5 balance အလောက်ရှိရင်ကိုယ်ဝင်တွေက6 liter 7 liter အထိရှိတယ်။အကွင့်လေးရဖောင်းကားလာတတ်တယ်။အဲ့ဒါဒီဖောလာတော့မဟုတ်ဘူးပေါ့။သူ့ရဲ့ဖော်လူများလာတာပေါ့။အဲ့လိုဖောင်းကားလာတဲ့အခါမှာကျန်တဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကတော့ဖောင်းလို့ရတယ်။အဲ့ဒီလက်မှာဆိုရင်လက်ကောက်ဝင်းသားလေးမှာပေါ့။လက်၃ကြားလောက်ရှိရအရွတ်ပြားရပတ်ထားတယ်။ဖုန်ကြီး၎င်းမှာချင်းမျက်စိနားမှာလည်းလက်၃လေးလောက်ရှိရအရွတ်ပြားရပတ်ထားတယ်။အ ไอ้เอาเทมาแต่พ่อว่าฉีพ่อว่าตัวดิตุยโจดิอายุโจดิสิชื่อแค่จ้ะเหรอไอ้เนี่ยมาตัวอภิญโหมะพ้องหน่อยดิบ่อภิญโหมะพ้องหน่อยเนาะไอ้อ่ะผีอ่ะอะต้วนเบ็ดกูผีอ่ะบ่อะต้วนเบ็ดมาชื่อคุณน่ะตุยลุจอตุยผ่านจออายุโจดิผีนี่ล่ะบ่ต้วนลุจอโหผีรอแมยันถูรอခံနိုင်တယ်သူပြန်ကြောကြတော့မယံမထူတော့ဖိလိုက်တာနဲ့လက်ကိုကျိုးချီထားတယ်လို့ဖြစ်သွားတယ်လက်ကလှုပ်ရှားနေတဲ့အခါမှာလက်ရဲ့ဖက်သားညှက်ထုတ်တဲ့အားနဲ့သွေးလက်ပမ်းမှုမှန်နေတော့လေအိတ်နေတဲ့အချိန်မှာလက်ကငြိမ်နေတဲ့အချိန်မှာအဲ့မှာသွေးလက်ပမ်းမှုကမှန်မှန်တော့ပဲနေခုနခြေတလုံးသွေးအိုင်တကယ်သူပဲလက်ချောင်းလေးဒီမှာလေသွေးအိုင်ပြီးတော့လက်ချောင်းလေးဖောင်းတင်းလာတတ်ပါတယ်အဲ့တော့ခြေထောက်မှာလည်းအဲ့လိုပဲခြေဖွားလေးတွေဖောင်းတင်းလာတတ်တယ်
အဲ့ဒီတော့အခုလိုဒီဖြစ်လာရင်ကာကွယ်နိုင်ဖို့အတွက်ဆိုရော
ဟိုချုံမနိုင်ကတယ်လို့မျိုးလက်ချောင်းလေးတွေကစားလိုက်နေခြေပေါ်အားကိုလည်းခုနခြေမျက်စိကနေကစားလိုက်နေဆိုရင်အဲ့တင်းတာလေးကခဏလေးနဲ့ရောသွားပြန်တယ်အဲ့တော့မနေ့အိယာထားမှဖြစ်တဲ့မင်းမြင့်လာရင်ခေါင်းသွားတယ်ပေါ့အဲ့မှာဖိရဖိအားတိတ်ညာလို့အာယုံရောတွေကပါဖိနေရင်တော့ထုံနေခြင်းတွေပါဖြစ်လာတတ်ပါတယ်အဲ့ကြိုင်လူနာစီဂျူကြောင့်လားဘာကြောင့်လဲဆိုပြီးစိတ်တွေပူလာတယ်နော်တကယ်တော့ဖီဒိုလေအဲ့ချိန်မှာတော့ရှင်းရှင်းဆက်ဆီးရတယ်ပေါ့လေဒါပေမဲ့လေအကြည့်ကြရတော့ဒီဖြစ်အားကြောင့်မလို့ဖြစ်တာပါဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်အပြီးအခုတော့ထိုင်းခြေဆိုင် BNI အဖွဲ့သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုနင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့ပြည်내အစိုးရရုံးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။ရှမ်းပြည်နယ်တချီလိတ်ခရိုင်တာလီမြို့နယ်ခွဲနားဟိုင်းလုံဒေသအတွင်းရွှေတူးပေါ်ရေးလုပ်ငန်းတွေကိုရပ်ဆိုင်ဖို့အတွက်ရှမ်းပြည်နယ်တပ်ထုနဲ့တစ်တောဝင်ကြီးကညွှန်ကြားခဲ့တယ်ဆိုတာနဲ့ငွေရည်ကြီးမှုကြောင့်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာနဲ့တည်ယူပို့ဆောင်ရေးတွေမှာဘလို့အခက်အခဲတွေရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကနိုင်ငံရေးပါတီတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှာဩဂုတ်လ၄ရက်နေ့ကတွေ့ဆုံပြီးလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းရှင်းပြခဲ့တယ်လို့သိရပါတယ်ဝန်ကြီးဦးအောင်မင်းအနေနဲ့နိုင်ငံရေးဆွေးနွေးပွဲ political dialogue အဆင့်သွားဖို့နဲ့မကြာခင်မှာတနိုင်ငံလုံးအပြစ်ခတ်ရရေး nationwide ceasefire account လက်မှတ်ရေးထိုးဖို့တကာဝအဆင့်ကိုရောက်နေပြီဆိုတာမျိုးရှင်းပြတာဖြစ်ပြီးငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေမှာနိုင်ငံရေးပါတီတွေပါဝင်ဖို့ပြောဆိုခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူကြာကပြောပါတယ်နိုင်ငံရေးပါတီတွေအနေနဲ့လည်းပြည်သူလူထုတွေမျှော်လင့်တောင်းတနေတဲ့ပြည်တွင်းစစ်ရဆိုင်ရေးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုမဖြစ်မနေတည်ဆောက်ကြဖို့နှစ်ဖက်ခေါင်းဆောင်တွေအလေးထားလှုပ်ဆောင်မှုကိုကြိုဆိုကြောင်းလာမဲ့ဆွေးနွေးပွဲတွေမှာလည်းပါဝင်လူကြောင်းအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်
ရှမ်းပြည်နယ်တချီလက်ခရိုင်တာလူမြို့နယ်ခွဲနားဟိုင်းလုံဒေသအတွင်းရွှေတူးဖော်ရေးလုပ်ငန်းတွေကိုရပ်ဆိုင်ဖို့ရှမ်းပြည်နယ်အစိုးရတပ်တုနဲ့တစ်တော်ရေးရဝန်ကြီးဌာနဝန်ကြီးဆိုင်အဘောက်ကညွှန်ကြားလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ညနေပိုင်းကတချီလက်မြို့ထွေထွေအုပ်ချုပ်ရေးရုံးခန်းမမှာဌာနဆိုင်ရာတွေ၊ကုမ္ပဏီတာဝန်ရှိသူတွေ၊လေယာဉ်နှိနာရှုံရှုံတဲ့ဒေတာခန်းတွေပါဝင်တဲ့ဆုံရှင်စီဝေးပြုလုပ်ပြီးအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်။လေဓမားတွေကိုကုမ္ပဏီတွေဘက်ကလေယာဉ်မြေအတွင်ဖုံးလွှမ်းနေတဲ့သဲနှုံမြေတွေအလုံးဖယ်ရှားပေးဖို့လုံးဝပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်တဧကကြက်ငွေ6,600တောင်ပေးလျော့ပေးဖို့စိုက်ပျိုးလို့မရတဲ့လေယာဉ်မြေတွေအတွက်ပြန်လည်စိုက်ပျိုးနိုင်တဲ့အထိပကတိအတိုင်းဖြစ်အောင်ပြုပြင်ပေးဖို့ရွှေတူးဖို့နေတဲ့ကုမ္ပဏီတွေလုပ်ငန်းလှည့်ပတ်မှုအလုံးလုံးဝရပ်ဆိုင်ပေးဖို့ဝန်ကြီးဆိုင်အိုက်ဘောကပြောကြားလိုက်တာဖြစ်ပါတယ်ရှမ်းပြည်ရှေ့ပိုင်းမှာရွှေတူးနေတဲ့ကုမ္ပဏီ60ကျော်ရှိပြီးတာချီလက်ခရိုင်တာလူမြို့နယ်ခွိုင်မွန်းလင်းကျေးရွာအုပ်စုနားဟိုင်းလုံဒေသအတွင်းမှာကုမ္ပဏီ10ခုကျော်ရွှေတူးဖော်နေတာဖြစ်ပါတယ်
လက်လက်နေတဲ့ကျန်းမာရေးဒုတိယဝန်ကြီးနေရာကိုတာဝန်ယူပေးဖို့မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကိုအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကနေအလို့သဘောညီနိုင်ခဲ့ပေမဲ့ဒေါက်တာပညာအောင်မိုးကညှင်းဆိုခဲ့တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့နိုင်မင်းမျိုးတင့်လွင်ကပြောပါတယ်ဒေါက်တာပညာအောင်မိုးအနေနဲ့လွတ်တော်တက်တန်းတစ်နှစ်တာကြန့်ရှိတော့တဲ့အချိန်မှာမိမိအနေနဲ့အစိုးရအဖွဲ့မှတာဝန်ထမ်းဆောင်တာထက်ကိုလွတ်တော်ကိုယ်စားလှယ်တူအနေနဲ့တာဝန်ထမ်းဆောင်လို့တဲ့ဆန္ဒရှိကြောင်းနိုင်မင်းမျိုးတင့်လွင်ကဆိုပါတယ်ကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေသက်ခင်နှုတ်ထွက်ခဲ့တဲ့နောက်ကျန်းမာရေးဒုဝန်ကြီးဒေါက်တာတန်းအောင်ကိုအော်ဂူလာတရက်နေ့ကပြည်ထောင်စုဝန်ကြီးအဖြစ်တိုးမြှင့်ခန့်အပ်ခဲ့ပြီးကျန်းမာရေးဝန်ကြီးဌာနဒုဝန်ကြီးနေရာလက်လက်နေခြင်းဖြစ်ပါတယ်
ရခိုင်မြည်နယ်ကြောက်ဖြူနယ်ရန်ပြဲအကြားပင်လယ်ပြင်မှာအနဝါမင်းကိုငါဖန်သိမ်းဘော့တစီနှစ်မြုပ်ခဲ့ရမှာကဲတင်ချင်းခံရတဲ့သူ6ဦးကိုအခုခါကြောက်ဖြူဆေးရုံမှာဆေးဝါးကူတောက်မှုခံယူနေပါတယ်။သင်းပေါ်နှစ်မြုပ်တဲ့အတွက်လူ20နီးပါးပျောက်ဆုံးနေပြီးလူ6ဦးကိုကဲတင်နိုင်ခဲ့တာလို့သိရပါတယ်။အဲ့ဒီသင်းပေါ်ဟာဩဂုတ်လ2ရက်နေ့နေ့လယ်ပိုင်းမှာနှစ်မြုပ်ခဲ့တာဖြစ်ပြီးလူ20နီးပါးပျောက်ဆုံးနေပြီးတော့ရေထဲမှာမျောပါနေသူ6ဦးကိုအမတ်4 9 1 5ဖမ်းလေကကဲတင်နိုင်ခဲ့တာဖြစ်ပါတယ်။ပြောက်ဆုံးနေတဲ့လူတွေကိုတော့အခုချိန်ထိရှာမတွေ့သေးဘူးလို့သိရပါတယ်
။မွန်ပြည်နယ်ရိမ်းမြို့နယ်အန်တင်ကျေးရွာမှာတိဆောက်မဲ့ကြောက်မီသွေးသုံးလျှက်စစ်တအားပိစစ်ယုံစီမံကိန်းရဆိုင်တင်ကြောင်းမွန်ပြည်နယ်အစိုးရကိုတင်ပြထားတယ်လို့မွန်ပြည်နယ်လွှတ်တော်ဥပဒေအစိုးရမေကွန်ဒေသန္တရစီမံကိန်းများလေ့လာသုံးသပ်ရေးကော်မတီဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ်လေ့လာသုံးသပ်ရေးကော်မတီအနေနဲ့ဒေသခံပြည်သူလူထုရဲ့ဖိတ်ခေါ်ချက်အရအန်တင်ကြောက်မီသွေးဆက်ယုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူတို့နဲ့တွေ့ဆုံဆွေးနွေးခဲ့ရမှာဒီစီမံကိန်းအပေါ်လုံးဝမလိုလားတာကြောင့်ကြောက်မီသွေးဆက်ယုံစီမံကိန်းကိုရပ်ဆိုင်းပေးဖို့သက်ဆိုင်ရာပြည်နယ်လွတ်တော်ဥက္ကဋ္ဌပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်အစိုးရအဖွဲ့ထံတင်ပြထားတယ်လို့ကော်မတီဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးအသီးသီးကိုထွက်ပြေးခိုလုံနေကြရတဲ့ကချင်ဒုက္ခသည်စခန်းတွေမှာတော့မိုးသီးထန်စွာရာသွန်းမှုတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။မိုးရေကြီးမှုကြောင့်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာနဲ့တည်ယူပို့ဆောင်ရေးမှာဘလို့အခက်အခဲတွေရှိနေပါသလဲ။ဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေအခက်အခဲတွေနဲ့ပတ်သက်ပြီးတော့နုပန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်။
လက်တလုံးမူတီထန်စွာရွာသွန်းမှုကြောင့်ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာတည်ယူပို့ဆောင်ရေးမှာနှောင့်နှေးမှုအခက်အခဲတွေရင်ဆိုင်နေရတယ်လို့မေဂျာယံဒုက္ခသည်စခန်းတွေမှာကြည့်ရှုနေတဲ့ဝန်ပေါင်းင်း Trade WPN အတွေ့ရင်မှုဒေါ်မီရီတမ်ကပြောပါတယ်
ဒုက္ခတက်ခအများစုကလည်းဒီအနေဆက်တွေမှာရှိရပေါ့အနေဆက်ရှိရင်ချို့ရတော့နန်းပန်းစီရတော့တော်တော်လေးခက်တယ်ပေါ့လေနော်အဲ့ဒီတော့ရိတ်ခါတို့စားဖို့အတွက်အစားတောက်တင်တင်ဖို့လည်းညမှာကျွန်တော်တို့အများကြီးပဲအခက်ခဲကြုံရတယ်နောက်ပြီးပြုတ်ပြီးလမ်းကလို့တွားမယ်ဆိုရင်လည်းဒီချောင်းနေရေကြီးလာရဲအဲ့လိုမျိုးနေကြုံရတယ်ပေါ့
လမ်းပန်းဆက်သွယ်ရေးအခက်ခဲနဲ့နှောင့်နှေးမှုကြောင့်စခန်းတစ်ခုမှာရိတ်ခါပြက်လက်မှုတွေရှိခဲ့တယ်လို့လည်းဆိုပါတယ်တခြားဗမော်မန်ဝင်းဘက်ကဒုက္ခတဲ့စခန်း၅ခုမှာလည်းလိုအပ်ချက်တွေအသီးသီးရှိနေတယ်လို့မန်ဝင်းကြီးစခန်းကကချင်နေချင်းခရီးယားအတင်းချုပ် KBC အဖွဲ့ဝင်ဒေါ်နန်ထူကပြောပါတယ်
ကျွန်မအဖေကတော့အစားအသောက်ဝတ်နဲ့ရှင်ရှင်ပေးပါရဲ့ချက်ကဆောက်တော့ကုန်ပေါ့နော်ဒါရင်လာပြီကျတော့တို့ကခင်းဖို့ဆိုမှလူတူ6,000ပေးတယ်ဒါပေမဲ့အခုဇူလိုင်လနဲ့အခုဩဂတ်စ်လတော့မရတော့ဘူးလို့ပြောတယ်အာနည်းနည်းရှိတဲ့လူကျတော့သူများနဲ့နေစားခေါ်တဲ့အချိန်ကနေစားလိုက်တယ်နေစားမလိုက်နိုင်တဲ့လူကျတော့လည်းနည်းနည်းအခက်ခဲရှိတာပေါ့
အခုလိုအချိန်ကြာလာတာနဲ့အမျှဒုက္ခတဲ့အဖြစ်နေထိုင်တဲ့သူတွေအတွက်အခက်ခဲတွေမျိုးမျိုးရင်ဆိုင်နေကြရတဲ့အခါမှာအကူအညီတွေနဲ့ပဲရပ်တည်ပြီးဆက်လက်နေထိုင်ဖို့ထက်မိနေရမှာလွတ်လပ်စွာလုတ်ကင်စားတော့နိုင်ရေးအတွက်ကိုပဲမျောလင့်တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ရှင်
ဆက်ပြီးတော့ဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCT ခေါ်တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရည်ညှိနှိုင်းရေးအဖွဲ့တို့ဟာအခုလ3ရက်နေ့ကမြကြီးနားမြို့ပြည်နယ်အစိုးရရုံးမှာအလွတ်သဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုမှာဘလို့ထူးခြားမှုတွေရှိခဲ့ပါသလဲတိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတို့ကြားအပြစ်ရရေးလက်မှတ်ထိုးဖို့နှိစက်နေပြီလားဆိုတာတွေကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCT ခေါ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးရေးညှိနှိုင်းရေးအဖွဲ့တို့ကချင်ပြည်နယ်မြစ်ကျင်းသားမြို့ပြည်နယ်အစိုးရရုံးမှာတွေ့ဆုံမှုနဲ့ပတ်သက်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးအသားရာရှိဦးလှမောင်ရွှေကအခုလိုပြောပါတယ်
လိုက်စာညီလာခံအစည်းအဝေးကိုအလို့တော်ပြည်နယ်ဆွေးနွေးတဲ့ဆက်ဖြစ်ပါတယ်။ဒီကတော့မောက်စီဝေ ြင်းပနိုင်ဖို့နဲ့မူဝါဒပိုင်းဆိုင်ရာမှာညှိနှိုင်းရရှိတဲ့ကိစ္စတွေကိုအဓိကညှိနှိုင်းတော့ကျွန်တော်တို့ဒီဆွေးနွေးနေတဲ့ဆင်ရက်သက်ဆွေးနွေးတဲ့နှစ်ပြည့်မူဝါဒပိုင်းဆိုင်ရာမှာ30ချက်မှာသဘောတူလို့မရသေးတဲ့အချက်တွေကို SCCD ကောင်းဆောင်နေအနေနဲ့သူတို့ကောင်းဆောင်နေရှိရနေပြီးတော့ policy ပိုင်းဆိုင်ရာကိုလိုက်ရမှာသူတောင်းခံပြီးတော့ပြန်လာတဲ့အခါမှာပြည်တော်စုဘက်နဲ့အကျိုးဆွေးနွေးတာပါပဲပြည်တော်စုဘက်ကလည်းနိုင်ငံတော်သမ္မတဦးဆောင်တဲ့ပုဂ္ဂိုလ်ကော်မတီရှိရနေပြီးတော့အတန်းညစ်တွေယူတဲ့
ဩဂုတ်လဒုတိယပတ်တွင်ပြန်လည်တွေ့ဆုံမဲ့စည်းဝေးအတွက်ဂျူတင်ပြင်ဆင်နိုင်ဖို့နဲ့ယုံကြည်မှုတည်ဆောက်မဲ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့လူနေသေးတယ်လို့ NCCD အဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဘသူကွယ်ထူးဝင်းကခုလိုပြောပါတယ်
တိုင်းရင်းသားလက်နက်အဖွဲ့စီဒီကကျွန်တော်နိုင်ငံသားဆိုးရွားပြက်ကတော့ညဉ့်ညက်တိဆောက်ဖို့တော့အာတိတရှိကြတယ်။သမ်းလာတဲ့အတွေ့အကြုံအရတစ်ဖက်နဲ့တစ်ဖက်ကရန်သူလိုတတ်မှတ်ပြီးအလိုက်တဲ့နေအနေပြတော့နိုင်ငံရေးအဖြစ်ရှာဖို့ဆိုတဲ့စတင်လှုပ်ဆောင်လာခဲ့တာလဲအလားတိမကြသေးဘူး။ဒီမျိုးယုံကြည်မှုတွေကလည်းရှိနေတဲ့အပေါ်မှာယုံကြည်မှုတည်ဆောက်မဲ့လုပ်ငန်းစဉ်တွေဘာလို့ဒါတွေလှုပ်ဆောင်အောင်မှာပေါ့နော်
။ဒါပေမဲ့တိုင်းရင်းသားလက်နက်အဖွဲ့တွေနဲ့ဆိုးရွားတို့ကမှဆက်လက်ညှိနှိုင်းရမယ့်အချက်တွေရှိနေသေးတယ်လို့ဆိုပေမဲ့လည်းအပြည့်အစုံရေးလက်မှတ်ရေးထိုးဖို့တော်တော်လေးနှိစမဲ့အနေအထားရောက်လာနိုင်တယ်လို့ဘသူကထူးဝင်းကပြောပါတယ
်ပထမဦးဆုံးကတော့ငင်းချင်းတကယ်လိုချင်တဲ့ဆန္ဒရှိရမှာပေါ့နော်။ဒီနောက်တစ်ခုကတော့လှုပ်ဆောင်တဲ့နေရာမှာလည်းဖွဲ့ကံနဲ့ဖက်ကံနဲ့သဘောတူလက်ခံနိုင်တဲ့အချက်တွေကိုကြောင့်ကြည့်မယ်လို့ဆက်စလုံးကြီးကြည့်နိုင်မှုအပေါ်မှာသဘောထားအပေါ်မှာမူတည်တာပေါ့နော်။အဲ့မထိုးတာမြင်မြင်ဖြစ်နေနေတော့ကောင်းဆုံးပေါ့။ငငယ်ကြီးတို့ဆိုဆင်းရဲမှုစတင်နိုင်မှာပေါ့။ကျွန်တော်အနေနဲ့ကတော့ဒါလုံခဲ့တဲ့အချိန်နဲ့နှိုင်းရှင်လို့ရှိရင်တော့နှိစမှုတော့အများကြီးရှိလာပါတယ်။
ဇူလိုင်လကွန်လောက်ကလိုင်ဆိုင်မြို့မှာကျင်းပခဲ့တဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေရဲ့ထိပ်တီးဆွေးနွေးပွဲကျင်းပခဲ့ရမှာတနင်္ဂနွေပြည်ခရက်စေးရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCC ရဲ့အခြေခံမူများနဲ့လုပ်ငန်းပိုင်းဆိုင်ရာမူဆယ်ချက်ကိုချမှတ်ခဲ့ပါတယ်။တိုင်းဒါတွေတောင်းဆိုနေတဲ့ဒီမိုကရေစီရေးအမျိုးသားတန်းသူရေးကိုယ်ပိုင်ပြသန်းခွင့်ကိုအာမခံချက်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းမှုစတဲ့ချက်တွေပါဝင်တယ်လို့တော်လိုင်းရေးဆိုတဲ့ဝေါ်ဟာရကိစ္စနဲ့တခြားကိစ္စတွေလည်းပါဝင်နေတယ်လို့လည်းဘတူကွယ်ထူးဝင်းကပြောပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်ပြည်နယ်မြစ်ချနာမြို့ကနိုင်ငံရေးပါတီတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှတွေ့ဆုံပြီးလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ရှမ်းပြည်နယ်တာချီလက်ခရိုင်တာလီမြို့နယ်ခွဲနာဟိုင်းလုံဒေသအတွင်းရွှေတူးဖော်ရေးလုပ်ငန်းတွေကိုရပ်ဆိုင်းဖို့နဲ့ရောကြေးပေးဖို့ရှမ်းပြည်နယ်အစိုးရတပ်တူနဲ့တပ်တော်ဝန်ကြီးစန်းအိုက်ပေါင်းကညွှန်ကြားလိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုကြားခဲ့ရတာပါ။ VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။အင်အားတောင့်တင်ပြီးတိုးတက်ကြီးပွားတဲ့အိန္ဒိယနိုင်ငံဖြစ်လာရေးဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်လည်းဖြစ်ပါတယ်။အင်အားတောင့်တင်တဲ့အိန္ဒိယနိုင်ငံအနေနဲ့လာမယ့်ဆယ်စုနှစ်တွေအတွင်းအရှေ့အာရှဒေသကြီးတစ်ခုလုံးပြောင်းလဲလာအောင်အရေးပါတဲ့အခန့်ကဏ္ဍကနေရပ်တည်ဆောင်ရွက်ပေးနိုင်မှာဖြစ်ပြီးအိန္ဒိယအနေနဲ့အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်နိုင်ငံအဖြစ်တည်ရှိနေခြင်းကအဲ့ဒီလိုဖြစ်လာရေးအတွက်ကြီးမားတဲ့အထောက်အကူပြုစေမှာဖြစ်တယ်လို့တောင်နဲ့အလဲပိုင်းအာရှဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးနီရှာဒေဆိုင်ဘစ်ဝါကပြောပါတယ်။ဒါပေမဲ့အိန္ဒိယမှာရှိနေတဲ့စီးပွားရေးနဲ့မဟာဗျူဟာအရေးပါမှုတွေရဲ့စွမ်းအားအကုန်ဖြစ်ထွန်းတိုးတက်စေဖို့ဆိုရင်တိုးတက်ဖွံ့ဖြိုးမှုနှေးကွေးနေတာ၊လောင်စာစွမ်းအင်ရှားပါမှုဖြစ်နေတာရင်းနှီးမြှုပ်နှံမှုတွေတိုးမြလာအောင်လှုပ်ဆောင်ပေးတာအပါအဝင်စီးပွားရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေမှာလိုအပ်ချက်အများအပြားရှိနေတာတွေကိုရင်ဆိုင်ဖြည့်ရှင်းရလိမ့်မယ်လို့နီရှာဒေဆိုင်ဘစ်ဝါကပြောပါတယ်။ဒါဟာအိန္ဒိယအစိုးရအတွက်အသည့်အဆန်းမဟုတ်ပါဘူး။ဝန်ကြီးချုပ်ရာထူးကိုလက်ခံရယူပြီးမကြခင်မှာပဲဝန်ကြီးချုပ်တဲ့နာရင်ဒရာမိုဒီကလမ်းပန်းဆက်သွယ်ရေးစတဲ့အခြေခံအဆောက်အဦတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်တာ၊ပြည်တွင်းထုတ်ကုန်တိုးမြင့်အောင်လှုပ်ဆောင်တာ၊လုံလောက်တဲ့လောင်စာစွမ်းအင်ရရှိအောင်လှုပ်ဆောင်ပေးတာနဲ့နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံသူတွေတိုးမြလာအောင်လှုပ်ဆောင်ပေးတာအပါအဝင်တခြားအရေးပါတဲ့ဦးစားပေးလုပ်ငန်းတွေကိုချမှတ်ခဲ့ပါတယ်။ဝန်ကြီးချုပ်တဲ့မိုဒီတတ်မှတ်လိုက်တဲ့ဦးစားပေးလုပ်ငန်းအားလုံးတွေကအိန္ဒိယဆိုရကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အရေးပါတဲ့အခန့်ကဏ္ဍကနေကူညီလှုပ်ဆောင်ပေးနိုင်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယအကြားရှိနေတဲ့အားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအခြေခံပြီးနိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းပြီးနိုင်ငံစလုံးရဲ့စီးပွားရေးတိုးတက်ကောင်းမွန်လာရေးကိုအထောက်အကူပြုစေမဲ့မဟာဗျူဟာမြောက်ဆက်ဆံရေးအပေါ်အခြေခံပြီးပ ူးပေါင်းလှုပ်ဆောင်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်နိုင်ငံအကြာကဏ္ဍအသီးသီးမှာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပြီလဲဖြစ်ပါရယ်အမေရိကန်နဲ့အိန္ဒိယအကြာမနစ်ကအမေရိကန်ဒေါ်လာ100ဘီလီယံနဲ့ညီမျှတဲ့ကုန်သွယ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအပြန်အလှန်လှုပ်ဆောင်ခဲ့ကြပြီဖြစ်ပါရယ်အဲ့ဒီပမာဏ5ဆအထိတိုးတက်လာအောင်အပြန်အလှန်ရင်းနှီးမြှုပ်နှံမှုတွေနဲ့တခြားစီးပွားရေးကြီးမားချက်တွေပြည်မီအောင်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်ပါတယ်။နျူကလ িয়ার ဓာတ်ပေါင်းဖိုကလောင်စာဆွမ်းအင်ထုတ်လုပ်တာ၊လျှက်စစ်မီးပြတ်တောက်မှုရှော့ချတာ၊လောင်စာဆွမ်းအင်လုံလောက်မှုရှိအောင်လှုပ်ဆောင်တာနဲ့ရေနံနဲ့သဘာဝဓာတ်ငွေရှာဖွေတုဖော်တာစတဲ့ကဏ္ဍတွေမှာတိုးချက်ပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်။အိန္ဒိယနဲ့အမေရိကန်နိုင်ငံအကြားအကြမ်းဖက်မှုတိုက်ဖြတ်ရေးအပါအဝင်လုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေဟာလည်းအဓိကအရေးပါတဲ့ကဏ္ဍဖြစ်ပါတယ်။ဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေတိုးတက်ကောင်းမွန်လာရေးရည်ရွယ်ချက်နဲ့ဒေတာရင်းတည်ယူပို့ဆောင်ရေးလောင်စာဆွမ်းအင်နဲ့ကုန်သွယ်ရေးဆိုင်ရာကဏ္ဍတွေမှာတိုးတက်ကောင်းမွန်လာရေးအတွက်လည်းပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။အိန္ဒိယနဲ့အမေရိကန်အကြားရှိနေပြီးသားဖြစ်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုပိုမိုအင်အားကောင်းမွန်အောင်လှုပ်ဆောင်ခြင်းအပြင်အမေရိကန်နဲ့အိန္ဒိယနိုင်ငံတဲတင်သားမကပဲတကမ္ဘာလုံးအတွက်ပါကောင်းမွန်တဲ့အခြေအနေတွေဖန်တီးပေးနိုင်လိမ့်မယ်လို့သမ္မတဩဘားမားအစိုးရကအခိုင်အမာယုံကြည်ထားကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။လက်ရှိတည်ရှိနေတဲ့အမေရိကန်အိန္ဒိယဆက်ဆံရေးကိုအတိအမှတ်ပြုခြင်းအပြင်နိုင်ငံစလုံးရဲ့အနာဂတ်မျိုးဆက်တွေပိုမိုကြီးပွားချမ်းသာရေးအတွက်အထောက်အကူပြုနေမှာပဲအာရှတိုက်နယ်တကမ္ဘာလုံးတိုးတက်ကြီးပွားရေးအတွက်ပါအထောက်အကူပြုစေလိမ့်မယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးနီရှာဒေဆိုင်းဘစ်စဝါကပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သောရရှင်နေအခုနားဆင်ခဲ့ရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်နေတာဖြစ်ပြီး view ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ view ကဒီကနေ့ညနေထုတ်လွှင့်မဲ့အစီအစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းလူမီတာ 19.25 ရို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။မကြခင်မှာအစီအစဉ်လေးပြီးဆုံးတော့မှာပါအခုတော့သတင်းချင်းညုတ်ကိုကိုဇော်ဝင်းနိုင်ကကြီးညာပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်ထွက်ပြေးတင်းရှောင်နေရပြီးစစ်နယ်ရိတ်ခါပြက်လက်မှုကြောင့်တေဘေးနဲ့ရင်ဆိုင်နေရတဲ့ခရီးယံဘာသာဝင်တွေနဲ့ရှေးဟောင်းအယူဝါဒကိုးကွယ်သူယာဇီဒီမျိုးနွယ်စုတွေအတွက်အမေရိကန်ပြည်ထောင်စုကအရေးပေါ်လူသားချင်းစာနာတဲ့အကူအညီတွေလေကြောင်းကနေစတင်ချပေးနေပြီလို့ပင်တဂွန်အရာရှိတွေကပြောပါတယ်အရေးပေါ်လိုအပ်တဲ့အစားအသောက်ရေနဲ့တခြားမရှိမဖြစ်လိုအပ်တဲ့အရာတွေကိုလေကြောင်းကနေချပေးဖို့အတွက်ဒေတာထဲမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေပြင်ဆင်နေကြပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအရာရှိတူကပြောပါတယ်။ IDB မျိုးကအမေရိကန်ကောင်စီဝင်ရုံးမှာရှိတဲ့တန်တမာနေနဲ့တပ်ဖွဲ့ဝင်တွေကိုကာကွယ်ပေးဖို့အတွက်လေကြောင်းကနေတိုက်ခိုက်မဲ့အစီအစဉ်ဟာလည်းရွေးချယ်စရာနည်းလမ်းတစ်ခုအဖြစ်ရှိနေတယ်လို့အဲ့ဒီအရာရှိကပြောပါတယ်။ဒေတာရင်းအချင်းပွားပွဲတောင်တရုတ်ပင်လယ်ပြင်ဆိုင်ရာကိစ္စရပ်နဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအလေးပေးဆွေးနွေးပွဲရှိတဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးတွေကိုနေပြည်တော်မှာဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။ဒီကနေ့စတင်မဲ့အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုအာဆီယံအလဲကြဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစိန်ကအဖွင့်အမင်းကွန်းပြောကြားပေးမှာဖြစ်ပါတယ်။အမေရိကန်နဲ့ဗန္ဒားရေးဆိုင်ရာအရေးယူတန်ခတ်မှုတွေလှုပ်ထားတဲ့မြောက်ကိုရီးယားမြန်မာအပါအဝင်နိုင်ငံတွေနဲ့ငွေလဲပြောင်းတာတွေနဲ့ပတ်သက်ပြီးအမေရိကန်ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုအမေရိကန်ဗန္ဒားရေးဌာနကသတိပေးနှိုးဆော်ချက်တရထုတ်ပြန်လိုက်ပါတယ်။ငွေကြေးခွာချမှုနဲ့အကြမ်းဖက်မှုဆိုင်ရာကိစ္စတွေကြောင့်မြောက်ကိုရီးယားနဲ့အီရန်နိုင်ငံကိုအရေးယူဆောင်ရွက်ရေးလိုအပ်ချက်တွေကိုဗန္ဒားရေးဝန်ကြီးဌာနကငွေကြေးဆိုင်ရာစောင့်ကြည့်သုံးသပ်ရေးလုပ်ငန်းအဖွဲ့ကနေအခုအစောပိုင်းကဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ
်။ကျေးဇူးပါခင်ဗျာ။တောက်ကြနေမနေ့ဖက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မနေ့6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းလူမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာပြီးပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.